ICJ နိုင်ငံတကာတရားရုံးမှာလူညာရေးပေါ်လူမျိုးတွင်တပြတ်မှုနဲ့မြန်မာနိုင်ငံကိုတရားစွဲထားတဲ့အမှုတွေနိုင်ငံတကာရှေ့နေအစ်ငှားထားတယ်လို့စစ်ကောင်စီပြောခွင့်ရက VOA ကိုပြောပါတယ်ရှေ့နေအစ်ဘယ်သူဘယ်ဝါဖြစ်တယ်ဆိုတာမပြောပေမဲ့အရင်ရှေ့နေအဖွဲ့တွေကနှုတ်ထွက်သားသွားသူအစားရှေ့နေအစ်နဲ့အရင်ရှေ့နေအဖွဲ့တွေကနှစ်ယောက်တူအတူခုခံခြေပသွားမယ်လို့ပြောပါတယ်တနင်္လာနေ့စတင်မဲ့တရားရုံးကြားနာပွဲတွင်စစ်ကောင်စီရဲ့ပြည်ပဆိုင်ရာဆက်ဆံရေးဝန်ကြီးဦးဆောင်တဲ့အဖွဲ့လဲ The Hague မြို့ကိုထွက်ခွာသွားပြီလို့ပြောပါရယ်ရန်ကုန်ကလာတဲ့ဒီသတင်းပြည်စုံကိုမက်ခင်ဖြူတီပြောပြပါမယ
်ရွင်ဂျာရီပေါ်လူမျိုးတုံးတက်ဖြတ်မှုနဲ့ဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံအပေါ် ICJ နိုင်ငံတကာတရားရုံးမှာတရားစွဲဆိုထားတဲ့မှုကိုဖေဖော်ဝါရီ21ရက်နေ့ကနေ28ရက်နေ့အထိပြန်လည်ကြားနာဆက်စီမှာဖြစ်ပါရယ်ဒီမှုကိုမြန်မာနိုင်ငံဘက်ကခုခံခြေပဖို့နိုင်ငံတကာရှေ့နေအစ်တတရားငှားရမ်းထားတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက VOA ကိုပြောပါရယ် NLD အစိုးရလက်ထက်ကငှားရမ်းထားတဲ့နိုင်ငံတကာဥပဒေအဖွဲ့တွေကရှေ့နေတရားနှုတ်ထွက်သွားလို့အစ်စ်ငှားထားတာလို့အခုလိုပြောပါရယ
်တရားပဲနှုတ်ထွက်တယ်ရခိုင်အဖွဲ့ကကျွန်တော်၂ယောက်ကြံခဲ့တယ်နောက်ကအစ်စ်တရားကျွန်တော်ငှားထားပါတယ်၃ယောက်ပါပဲ
အစ်စ်ငှားထားတဲ့ရှေ့နေကဘယ်နိုင်ငံကဘယ်သူဖြစ်တယ်ဆိုတာကိုတော့လောလောဆယ်သူမသိသေးဘူးလို့လည်းဗိုလ်ချုပ်စောမင်းထွန်းကပြောပါရယ်NLD ဆိုရလက်ထက်တုန်းက ICJ တရားရုံးမှာမြန်မာနိုင်ငံအတွက်ကနေဒါနိုင်ငံကရှေ့နေ William Shepherds ကဥဆောင်ခြေပါခဲ့တာဖြစ်ပါတယ်။သူနှုတ်ထွက်သွားတယ်ဆိုတဲ့သတင်းတွေထွက်နေပေမဲ့ VOA ကတိကျအတိမပြုနိုင်သေးပါဘူး။အခုပြန်လဲစတင်မဲ့ကြားနာပွဲမှာစစ်ကောင်စီကိုစားပပိပိဆိုင်ရာဆက်ဆံရေးဝန်ကြီးနဲ့ရှေ့နေချုပ်ဥဆောင်တဲ့အဖွဲ့လဲဒီကနေ့ဖေဖော်ဝါရီလ18ရက်နေ့မှာပဲ The Hague မြို့ကိုထွက်ခွာသွားပြီလို့ဗိုလ်ချုပ်စောမင်းထွန်းကပြောပါတယ်
။ပပိပိဆိုင်ရာဆက်ဆံရေးဝန်ကြီးကိုဦးကိုကိုလိုင်ရဲ့ဥပဒေရေးရာဝန်ကြီးရှင်းနေကြတော့ဒေါက်တာဒီကဦးစီး15ရောက်ဒီနေ့မနေ့ပဲကျွန်တော်မြန်မာနိုင်ငံကနေထွက်ခွာပါတယ်။ဒါတရားရင်ဆိုင်ဖို့အတွက်ဒီနေ့မနေ့ပဲထွက်ခွာပါတယ်။အဲကျန်တဲ့ကျွန်တော်နိုင်ငံသားရေးဝန်ကြီးခန္ဓာကဒီတာဝန်ရှိတဲ့ပုံကိုယ်တွေကတော့ကျွန်တော်ဒါမြန်မာနိုင်ငံထဲမှာအဖွဲ့တစ်ခုကတော့ online နဲ့တူတက်ပါမယ်။ကျွန်တော်အနေနဲ့ကတော့ရခိုင်ကတည်းကတည်းကအတိုင်းပဲဒီတစ်ဖက်နိုင်ငံကဆွဆွဲထားတာတွေရှိတယ်။ဆွဆွဲထားချက်တွေပေါ်မမှန်တဲ့အကြောင်းတွေဟိုဒီအဲမှာလည်းလုပ်ပြီးသားဖြစ်ပါတယ်ကျွန်တော်ရခိုင်ပြည်နယ်စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့စီကံစာလေးရခိုင်ပြည်နယ်မှာကင်းသမ္မတဥဒေသိန်းလက်ထက်ကနေပေါ်ကြစုံစမ်းစစ်ဆေးလောက်ခရတဲ့အားတွေရှိတယ်သူရပိုင်းနဲ့စုံစမ်းစစ်ဆေးလောက်ခရတဲ့အားတွေရှိတယ်တပ်မတော်နဲ့စုံစမ်းစစ်ဆေးလောက်ခရတဲ့အားတွေရှိတယ်ပြီးရင်ဒီကကပြည်သူလူထုတွေနဲ့ကြေကြေပြန်တွေ့ဆုံပြီးအင်းမြန်ထားတဲ့အားတွေရှိတယ်ဒါတွေနဲ့တကွာကျွန်တော်အနေနဲ့ကဆဆွေးကြမြာမမှန်ကန်တဲ့အကြောင်းဒါတွေကိုကြေကြေပြန့်ပြန့်တင်ပြတော့ပါမယ
်စစ်တဲ့အနေနဲ့လူမျိုးတုံးတက်ပြတ်မှုကျူးလွန်ခဲ့တာမရှိဘူးဆိုတာအချက်အလက်တွေနဲ့ခုခံခြေပသွားမှာဖြစ်တယ်လို့ဗိုလ်ချုပ်စောမင်းထွန်းကပြောပါတယ်ရွှေချာရီပေါ်လူမျိုးတုံးတက်ပြတ်ခဲ့တဲ့ဆိုတဲ့ဆဆွေးချက်တရားစွဲထားတဲ့အမှုအတွက် NUG မြို့သားညီညွတ်ရေးအစိုးရကလည်းနိုင်ငံတကာရှေ့နေတွေပါတဲ့ဥပဒေပညာရှင်အဖွဲ့ဖွဲ့ထားပြီးမြန်မာနိုင်ငံကိုစားခုခံခြေပဖို့ပြင်ဆင်နေပါတယ်မြန်မာနိုင်ငံကိုစားပြုဖြစ်ရှင်းခွင့်အတွက် NUG နဲ့ ICJ တရားရုံးကိုတင်ပြလျှောက်ထားပေမဲ့တရားရုံးဘက်ကတစုံတရာတုံ့ပြန်ထုတ်ပြန်ခြင်းတော့မရှိသေးပါဘူး NUG ဘက်ကပြင်ဆင်နေတာနဲ့ပတ်သက်လို့စစ်ကောင်စီကတော့အခုလိုပြောပါတယ
်ဟိုကျွန်တော်လက်တရင်းတွေမှာတော့တွေ့နေရပါတယ်သူတို့ဘက်ကဆေးလွတ်မယ်ဆိုတဲ့အကြောင်းလည်းတွေ့နေပါတယ်ဒီမှာတော့ကျွန်တော်အနေနဲ့ကတော့ဒီ ICJ ဘက်ကနေတရားဝင်ပေါ့နော်ကျွန်တော်ရဲ့ဒါကိုယ်စားလှယ်ရဲ့နောက်သူတို့သူတို့ရကိုယ်စားလှယ်ရေဟိုတရားဝင်လက်ခံတဲ့အကြောင်းကြားတာရပြီးဖြစ်ပါတယ်အကြောင်းကြားတာရပြီးဖြစ်တဲ့အတွက်ကျွန်တော်တို့ဒီနေ့အနေဆေးလွှင့်ခြင်းဖြစ်ပါတယ်ဗ
ျကုလသမဂ္ဂရဲ့မြန်မာနိုင်ငံအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကိုနိုင်ငံတကာကလက်ခံအသိမဲ့ပြုထားတဲ့အတွက်သူသာမြန်မာကိုစားတရားရုံးကြားနာပွဲတရားဝင်တက်ရောက်ခွင့်ရှိတယ်လို့ NUG ကပြောဆိုထားပါတယ်အာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီကိုတရားရုံးကခြေပခွင့်ပြုရင်တရားဝင်အသိမဲ့ပြုရရောက်လိမ့်မယ်ဆိုပြီးထောက်ပြကန့်ကွက်မှုတွေလည်းရှိနေပါတယ်အခုလိုမြန်မာအစိုးရပေါ်တရားစွဲထားတဲ့အမှုအတွက်စစ်ကောင်စီဘက်ကရော NUG ဘက်ကပါကိုစားပြုခြေပဖို့ပြင်ဆင်နေတဲ့အပေါ်မြန်မာနိုင်ငံရေးလိလာတုံသက်သူဦးရထွန်းကအခုလိုပြောပါတယ
်ခုကတရားဝင်ကတော့ဒီငါးဆက်ကရဲ့ကိုယ်စားလှယ်ကပဲတက်ခွင့်ရမှာဆိုတော့တရားဝင်စစ်ဆေးချက်တွေဟိုဟာတွေကတော့ထုံညာအတိုင်းပေါ့ငါးဆက်ကလည်းညင်းမယ်အဟိုဘက်ကစစ်ဆေးချက်တွေဆက်ပြီးတော့စစ်ဆေးမယ်အဆိုတဲ့အခါကျတော့ဒီငါးဆက်ကအစိုးရနဲ့ပဲပြရစီရနာစစ်သေးတာဆုံးသက်ချက်ချလာဖြစ်လာလို့မျိုးလို့ဆိုနေဆိုတော့ NUG ရဲ့ထွက်ဆိုချက်တွေဘာတွေကတော့အဲဒီဆွဆွဲချက်တွေအတွက်တော့ဟောပေါ့ပံ့ပိုးတဲ့ဟောပေါ့အချက်လက်တွေတက်တွေတွေဖြစ်မှာပေါ့နော်အဲအဲ့လိုသဘောတက်ရောက်သွားလို့မျိုးဆိုနေအခုကဟိုကြည့်တဲ့အတိုင်းပဲဆွဆွဲထားတဲ့တက်အရာကြီးတွေကတက်သမ္မတကော်မတီဦးဦးချုပ်ကအစိုးရဖြစ်နေတဲ့အခါကျတော့ဒီ ဲကတော့ဘယ်လိုပဲဆုံးဖြတ်ဆုံးဖြတ်ဒီဟာတွေကိုဆက်ပြီးတော့အဲဆုံးဖြတ်ချက်တွေကိုအကောင်အထည်ပေါ်လိမ့်မယ်လို့ကျွန်တော်ကမထင်ဘူး
။ရခိုင်ပြည်နယ်မှာ2018ခုနှစ်ကဖြစ်ခဲ့တဲ့လူမျိုးရေးဘာသာရေးအခြေခံတဲ့ပြည်ပကအတွင်းစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေအတွင်းမှာစိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးတုံးတက်ဖြတ်မှုမြောက်တယ်လို့ကုလသမဂ္ဂကပြောထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာ9သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာပါ။ရွင်ကြားဆိုတဲ့အတုံးလုံးကိုလက်မခံတဲ့မြန်မာစစ်တပ်ကတော့တိဆွဆွဲချက်တွေကိုညှဉ်းဆန်ထားပါတယ်။ဒါပေမဲ့ရွင်ကြားတွေလူမျိုးတုံးတက်ဖြတ်ခံခဲ့ရတယ်ဆိုတဲ့ဆွဆွဲချက်နဲ့ဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံအပေါ်ကို2019ခုနှစ်ကတရားစွဲဆိုခဲ့တာဖြစ်ပါတယ်ရှင်။